ဝင်းကြီးဒီနေ့စုပေးပွဲနဲ့ပတ်သက်လို့ထူးခြားချက်ကလေးတွေဘာတွေများရှိတယ်လို့ပြောနိုင်မလဲခင်ဗျာ
ထူးခြားချက်ရှိတာဆိုရင်တော့ကျွန်တော်ကအရင်ဆုံးကတသက်တာစာပေစုဆိုတာကိုတယောက်တည်းတယောက်တည်းပြီးတယ်ဒါလည်းသူတို့ကရွေးရပါတော့အခုကျတော့တသက်တာစာပေစုကိုမနေ့ကစပြီး3ယောက်ပြီးတယ်ဒီနေ့မှလည်း3ယောက်ပြီးတယ်အဲ့ဒါလည်းဒီ3ယောက်ကိုပြီးတယ်ဆိုတဲ့နေရာမှာလည်းကျွန်တော်တို့ဒီရေးသားစာပေစုရွေးချယ်အဖွဲ့ဝင်တွေအားလုံးရဲ့ရှေ့မှာသူတို့ပုံဝင်နေတယ်ကျွန်တော်တို့မဲပေးချတာကိုစာရေးတင်နေပိတ်ထားတယ်အဲ့ဒီစုံတဲ့အစည်းအဝေးကမှစာရေးကိုဖွင့်ပြီးတော့ကျွန်တော်ကမဲယူပြီးတော့ရေးနေတာပါနော်
အဲ့တော့အမျိုးသားစာပေစုနဲ့စာပေပိတ်မှန်စုတွေကဘယ်လိုရွေးတာလဲခင်ဗျာ
ကျွန်တော်တို့ပနာမရွေးချယ်ရေးဖွဲ့ဆိုတာတတ်တတ်ခုရှိတယ်အဲ့ပနာမရွေးချယ်ဖွဲ့ရနေပြီးတော့ဒီမှာကျွန်တော်တို့ဝတ်ထုဆိုပြီးဝတ်ထုတွေဖတ်လိုက်တယ်ဆိုတော့ကျွန်တော်တို့ဒီနေ့မှာဆိုရင်ဟုတ်ရေ150ရှိတယ်ဟုတ်ရေ150ကိုကျွန်တော်တို့အခုဝင်ဆော့ကခွဲဖတ်လိုက်တယ်အဲ့ဆော့ကသင်္ကေတနေတဲ့ဆာမှာတုံးတက်လိုက်တဲ့ဆာမှာ96လောက်ပဲသူကတကားရင်တင်ပေးလိုက်တယ်တကားရင်ဖွဲ့မှာအောက်စီမှာပါတဲ့သူတချို့လည်းပါတယ်တချို့လည်းမပါတော့လူကြောင်းသွားတယ်ဗျနော်အဲ့လိုသူတို့ကတကားထပ်ဖတ်တယ်ထပ်ဖတ်ပြီးတော့သူတို့မှတ်ချက်တင်တကားထပ်ပြီးတော့နောက်ဆုံး final အဆင့်ကိုတင်ပေးတယ်ပန်းနေဆင်းရအဖို့ဝင်6ကတည်းကထပ်ပတ်တယ်ထပ်ပတ်ပြီးတော့မှကျွန်တော်တုံးကြက်စက်စီနဲ့ဟိုစီဝေးထိုင်ပြီးတော့ကြီးတာသူ့အမျိုးအစားသူ့ category ကိုလိုက်ပဲ
ဟုတ်ကဲ့ဦးဝင်းကြီးကရောဘယ်စာပေစုရွေးချယ်တဲ့အဖွဲ့မှာပါလဲခင်ဗ
ျကျွန်တော်ကဝတ္ထုလောင်းကျုပ်မှာအစားဆုံးပါတယ်စက်တက်မှာနှစ်မှာသုံးမှာပါတယ
်အမျိုးသားစာပေစုရတဲ့ဒီစာအုပ်စာပေဒီပေါ်နော်အဲ့ဒါတွေကတကယ်မြန်မာစာပေလောကမှာတကယ်ရသည်ရတတ်တဲ့စုတွေလို့ပြောနိုင်လားခင်ဗျာ
ဟုတ်ကဲ့အရင်တော့ကတော့ကျွန်တော်တို့လည်းဟိုလူသားစာပေစုစာချညာလိုက်တဲ့ခါကျရင်လူမသိသူမသိတွေများတယ်ပေါ့နော်အခုကတော့တကယ်ကိုဘေးသက်ချားကထွက်လာတဲ့အတန်နဲ့တိုက်ကြည့်မယ်ဆိုရင်ကျွန်တော်တို့ရေးလိုက်တဲ့စာအုပ်တွေကဘေးသက်အကျိုက်တကယ်ကိုထိုက်တန်တဲ့စုတွေပ
ါဒီလိုပြောင်းလဲမှုဘယ်နှစ်နှစ်လောက်ရှိသွားပြီလို့ပြောရင်ရမလားခင်ဗျာ
နှစ်နှစ်ရှိပြီမနှစ်ကလည်းဒီနှစ်နှစ်နှစ်ရှိပါတယ်
စုချင်းမြင့်ဝင်ပမာဏကလည်းအရင်ကတိုးလာတယ်လို
့ဟုတ်ပါတယ်တိုးလာပါတယ်ဒီနှစ်မှာဆိုလို့ရှိရင်ကျွန်တော်အမေသာစာပေစုတွေကို15သိန်းစီပေးတယ်မနစ်က10သိန်းနောက်ကျွန်တော်တသက်တာစာပေစုဆိုလို့ရှိရင်25သိန်းစီပေးတယ်25သိန်းအပြင်ကိုမနစ်တော့ကဆိုလို့ရှိရင်တော့စေမပါမဟုတ်ဘူးကျွန်တော် lunch period ညမှာနိုင်ငံတော်သမရကြီးရနေလို့ထပ်ချောင်းတွေနောက်ကာဝေးဥစုကထပ်ချောင်းတွေသူတို့ပေးတဲ့အဟာတွေကထပ်ပြီးပေးတယ်ဒီနှစ်မှာတော့ကျွန်တော်တမ်းကြီးကတော့နိုင်ငံသမရပြေမပါဘူးကာကျုပ်စီရပဲထပ်ပြီးပြောဖို့ဆယ်သိန်းစီထပ်ပြီးတော့ကြားပါလေ
ဟုတ်ကဲ့ဝင်းကြီးခင်ဗျအခုအဲ့တော့မြန်မာစာပေလောကရဲ့အဆင့်တန်းကိုကျွန်တော်ခြုံငုံပြီးဘယ်လိုများပြောနိုင်မလဲခင်ဗျအ
ခုကတော့ဟိုစာအုပ်ထုတ်ဝေတာတော့အရန်လွယ်သွားပြီပေါ့နော်ဘာလို့ဆိုတော့စာပစ္စည်းဆိုအဆင့်မရှိတော့တဲ့ခါကျတော့စာအုပ်ထုတ်ရတာလွယ်သွားပြီပပ်လစ်ရှာနဲ့အရေးဆိုင်တဲ့သဘောတူချက်ပြင်တာအားစီပြီးရိုက်လိုက်ရုံနဲ့ရိုက်ပြီးမှသာစာပစ္စည်းကိုလည်းတူကန်ကန်တတ်တာလေးစောင့်ရင်တိုင်းပြီးလိုက်ရုံနဲ့အဲ့ကဲကဲမရှိတော့ဘူးအမှန်တမ်းလွယ်သွားပြီ။ဒါပေမဲ့ဘာဖြစ်နေလဲဆိုတော့မနေ့ကကျွန်တော်တို့အမျိုးသားစာပေစုကိုသူကဘယ်ကယူလဲဆိုတော့စာပေစုကိုကျွန်တော်တို့ကပုံနေပြီးသားစာအုပ်ဖြတ်မယ်ဆိုလို့ရှိရင်အဖန့်ကြီးကမှ26အရင်တော့ပေးရတယ်။အဲ့26တည်းနဲ့ကျွန်တော်ကဘယ်သွားလဲဆိုတော့အမျိုးသားစာပေစုအတွက်ကိုဘယ်တော့အမျိုးသားစာကြည့်တိုက်တော့ကိုဘယ်တော့ဘယ်အတွက်ကိုဘယ်တော့ဆိုတော့ဖြတ်နေခွဲရမ်းနေသွားတယ်။အခုကျတော့သူကအုပ်ချုပ်ပုံဆက်နေပြောင်းလိုက်တဲ့ခါကျတော့ဒါစာပေစုကိုကျွန်တော်တို့က26လည်းမပေးရတော့ဘူးမပေးရဘဲနဲ့ဘာပြုတ်သွားလဲဆိုတော့မြို့သားစာပေစုကိုသွားမယ်ဒီလည်းပြုတ်သွားတယ်ဆိုင်ဆရာဒုံမုံထုတ်ဝေသူကသူထုတ်တဲ့စာအုပ်ကိုစာပေစုမှာမှသွားပြီးပေးရတယ်ဒါမြို့သားစာပေစုဆိုပါဆိုပြီးသွားပေးရတယ်အဲဒါဆိုပေးမှသူကစည်ရင်းဝင်တယ်အဲ့တော့အခုကျွန်တော်တို့ဆိုင်ဆရာတချို့ဟိုကောင်းတဲ့ဘာရောက်သွားတာကအဲ့ငါတို့ကသွားပြီးပြိုင်ပွဲဝင်ရမှာလားဆိုတဲ့အတွေ့သွားဝင်တယ်အဲ့အရာကိုအမြင်လွဲနေကြတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့အခုကျွန်တော်သိသလောက်ဒီနေ့2014ခုနှစ်အတွက်စီးရင်ပြိတ်ကြောင်မဲ့အချိန်မှာစောက်အရေးအတွက်ကထက်ဝက်လောက်ကျသွားတယ်2013ခုနှစ်အတွက်ကိုကျွန်တော်တို့အလုံးအမျိုးသားအလုံးမှာပေါင်းနေတာကအုပ်1000ကျော်ရှိတယ်ဟိုအုပ်1000တောင်မပြည့်တော့ဘူးလို့ကြားတယ်နောက်တစ်ခါဟိုစာပေပိတ်မှာစာမှုစုပေါ့သူကတော့စာမှုကိုကျင်တာပေါ့စာမှုစုမှာကျတော့ကျွန်တော်ကအဲ့ဒီမှာအဲ့ဒီမှာဆိုရင်ကျွန်တော်စာပေသာမုစုမှာကျွန်တော်ဘုဒ္ဓရှင်ရောဝတ္ထုတွေရောကျွန်တော်ပါတယ်ဘုဒ္ဓရောကျွန်တော်ဖွဲ့ကောင်းတော့ဘုဒ္ဓရှင်မှာဖွဲ့ဝင်တယ်အဲ့ဒီမှာဘာလို့လဲဆိုတော့သူကဆုရနေကြလူတွေကဘုံဝင်ပြန်ပြီးတော့ဆုလုတ်သားတဲ့လူတွေလို့ကျွန်တော်မြင်တယ်အရေးဆိုတိတ်မရှိဘူးဘာလို့ဆိုဒီကဆုရနေလို့ရှိရင်စာပေပိတ်မှာစာဖို့တင်ထုတ်ပေးတယ်အဲ့တော့ ရနေကြသူတွေကပဲဝင်ပြိုင်တယ်အဲတခြားလူတွေကမပြိုင်ဘူးကြားလိုက်ရရင်ဒီနံပါတ်ပဲကြားရတယ်ဖတ်လိုက်ရရင်လည်းကျွန်တော်ကအရင်လူတွေလက်ရပဲပြန်ဖတ်ရတယ်အဲ့လိုဖြစ်တယ်ဆိုတော့ဒီမှာစာမှုစုရတော့အခုချိန်ဒီကြောင့်မအောင်မြင်သေးဘူးလို့ထင်တယ
်ဟုတ်ကဲ့ဦးဝင်းကြီးအမြင်ရဆိုရင်ရောသူဒီမြန်မာပြည်မှာထုတ်ဝေသမျှစာအုပ်တွေအကုန်လုံးကိုအလိုလျောက်တက်ဆိုင်ရာအဖွဲ့အစည်းကယူပြီးဆုံးဖြတ်ထားမျိုးဖြစ်တင်သလား
အမှားတော့ပဲကျွန်တော်မြင်တော့ဟလာစာပစ္စည်းမှာပဲဟိုပို့ပေးရမယ်တူလို့စာပစ္စည်းမှာပဲထည့်ပေးလိုက်လို့ဒီကဘလို့တော့ဒီမြို့သားစာပစ္စည်းကိုရောက်လာမယ်အရင်ပုံစံကပို့ပြီးတော့ဟိုကျွန်တော်တို့ကသာဟာသာဖြစ်တယ်လို့မြင်တယ
်ဟုတ်ကဲ့စာပေပိတ်မှာစာမှုစုရောအဲ့တော့ဘလို့ရွေးရင်ကောင်းမလဲခင်ဗျာ
စာပေမှာစာမှုစုကကျွန်တော်ဟိုသူတို့ကဲကမ်ပိန်းကိုအမကျေပြန်မှုလို့ကျွန်တော်ထင်တယ်ဘယ်သူမှဆိုစာရေးကိုဝါသနာပါတဲ့လူကဝင်ပြိုင်လို့ရတယ်ဟုတ်လားဒီမျိုးစားတွေမှာပြိုင်လို့ရတယ်ဒီချေချေတင်းကစာရေးဝါသနာပါတဲ့လူတွေတဲ့ကိုရောက်မယ်ဆိုရင်ဝင်ပြိုင်ရမယ်လူတွေရှိနေတယ်အခုကမတိကြဘူးပေါ့မတိတဲ့အတွက်ကိုရမ်းနေကြလူတွေပဲဝင်ပြိုင်တယ်မနစ်ကဒုတိယရလူကဒီနေ့ပထမရမယ်အာမနစ်ကဒုတိယတတိယရလူကဒီနေ့ပထမရမယ်စသဖြင့်သူတို့ပဲတန်ရလဲနေတယ်ဒီသေးလေးတိတ်မမြဲတော့ဘူးဖြစ်နိုင်မယ်ဆိုရင်ကျွန်တော်ဝိတ္တုဘွက်မှာလည်းကျွန်တော်ပြောပါတယ်ဖြစ်နိုင်မယ်ဆိုကျွန်တော်ဖားရတဲ့ဆောင်မျိုးကိုကျွန်တော်အတပါလို့ဒုတိယလို့မပေးခြင်းဘူးကဆိုဖော်ဝင်တချို့ကတော့မြစ်တရခံတယ်ဒါကမြန်မာစာပေခုံပြိုးရေးတွေလောက်တာပါအဲ့လိုကြီးစဉ်းစားချက်ကြီးမစစားပါနဲ့လို့ဆိုရလဲကျွန်တော် request ထုတ်တယ်ပေါ့နော်အမှန်တော့ကျွန်တော်ကတော့တကယ်ရည်သွေးရှိတဲ့စာအုပ်ကတော့ကျွန်တော်ကစာသေးသေးမှရစာအုပ်တွေထုတ်ပေးစေချင်တယ်တကယ်ရည်သွေးရှိတဲ့စာမှုကတော့ကျွန်တော်ကဆုပေးခြင်းလဲ
ဟုတ်ကဲ့
ဟိုကတော့မြန်မာစာပေပုံပြောရေးဆိုရဲခေါင်းစဉ်အောက်မှာသွားရတဲ့အတွက်ကို first second third မရှိမဖြစ်ရှိကိုရှိရမယ်ဆက်ပေါင်းနဲ့လုပ်နေရတယ်
ဟုတ်ပြီဝင်းကြီးကျေးဇူးပါဗျာ
ဟုတ်ကဲ့ကောင်းပါ